အမေရိကန်ဆိုရသည်တက်လာပြီးနောက်ပထမဆုံးအနေနဲ့တရုတ်နဲ့နှစ်ဖက်အဆင့်မြင့်ဆုံးနိုင်ငံသားရဲ့ရရှိတွေဆွေးနွေးရမှာမြန်မာဆက်ရနာတိမ်မှုအကြောင်းကိုလည်းအဓိကထည့်သွင်းဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံသားရဲ့အကြီးအကဲရန်ကြီးချီနဲ့စကားပြောရမှာမြန်မာနိုင်ငံကဆက်ရနာတိမ်မှုပေါ်စန့်ကျင်ဝေဖန်ပေးဖို့တရုတ်ကိုတောင်းဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့ပြဿနာပေါ်တင့်လျော်တဲ့အဖြေရှာနိုင်ဖို့နိုင်ငံတကာမှာအခင်းချင်းကောက်တည့်ရဖန်တီးဖို့လိုမယ်ဆိုတာကိုတရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘီရိုအဖွဲ့ဝင်လည်းဖြစ်တဲ့မစ္စတာယန်ကပြန်တုံ့ပြန်ထောက်ပြခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီနိုင်ငံသားကြီးအကြီးအကဲမစ္စတာယန်အနေနဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကမြန်မာနိုင်ငံကိုသွားရမှာအရက်ဘက်အစိုးရခေါင်းဆောင်တွေအပြင်လက်ရှိအာဏာသိမ်းစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံတာရှိခဲ့ပါတယ်။အဲ့ဒီတုန်းကကိုဗစ်ကူညီရေးအပြင်ရွေးကောက်ပွဲကိစ္စတွေလည်းပြောခဲ့ကြပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးဘလင်ကန်အနေနဲ့မြန်မာအာဏာသိမ်းမှုနဲ့ပတ်သက်လို့အမေရိကန်ရဲ့မဟာမိတ်တွေနဲ့ပါဆွေးနွေးဖို့ရှိတယ်လို့ပြောထားပါဗျ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းမြန်မာစစ်တပ်ယူထားတဲ့အာဏာပြန်ဆွတ်လွတ်ဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ဖို့နဲ့အင်အားမသုံးဖို့သူ့ရဲ့ချက်သားရင်းတွေကပထမဆုံးနိုင်ငံခြားရေးမေကွန်းမှာအလေးနဲ့ထည့်သွင်းတောင်းဆိုခဲ့ပါဗျ။